နုမောဒနာဆိုတာဝမ်းမြောက်စေတဲ့တရားတဲ့ဆွမ်းအနုမောဒနာတရားဆိုရင်ဆွမ်းလူတဲ့ပုဂ္ဂိုလ်ကိုဝမ်းမြောက်ဝမ်းသာဖြစ်စေတဲ့တရားတဲ့အဲ့ဒါအနုမောဒနာအခုတော့နှစ်ဦးပူဇာပူဇော်ကြတာဆိုတော့ပူဇော်သူတွေကိုဝမ်းမြောက်စေတဲ့တရားကိုအနုမောဒနာပေါ့ဟုတ်လားမနေ့ကတော့ဘုန်းကြီးကပါပြောခဲ့တော့ဟဲ့တရားမချောက်တဲ့ခါသာပြေးမယ်လို့ပြောခဲ့တယ်မဟုတ်လားကဲအခုအနုမောဒနာဟောပါဆိုတော့ဘယ်နဲ့လဲဘယ်နဲ့လဲအနုမောဒနာပဲဟောရမလားတရားခါသာပဲဟောရမလားတရား6မှာတော့ကြောက်တာပေါ့နော်ကဲအနုမောဒနာလည်းဟောရတော့ဗောလေနော်တရှိဆင်းလာချမ်းသာရာ၍ပြဝခွန်အားဤလေးပါးကမှတ်သားပူဇာအကျိုးတည်းတဲ့။ဘာပြောတာ။နေဦးပူဇာကြောင့်ရရှိနိုင်တဲ့အကျိုးပြောတာလေ။ဟုတ်ပြီလား။ gain ပြီးပြီပေါ့အဲ့ဒီအနုမောဒနာ။ဟုတ်လား။ gain လိုက်ဆိုသက်ရှိခြင်းလား
သက်ရှိခြင်း
လားချမ်းသာရ၍
ချမ်းသာရ၍
ပြီးဝခွန်အား
ပြီးဝခွန်အား
ဤငါးပါးဤလေးပါး
ဤလေးပါး
မှတ်သားပူဇာအကျိုးတည်း
မှတ်သားပူဇာအကျိုးတည်း
သက်ရှိခြင်းလား
သက်ရှိခြင်းလား
ချမ်းသာရ၍
ချမ်းသာရ၍
ပြေဝခွန်အား
ပြေဝခွန်အား
ဤလေးပါ
ဤလေးပါ
မှတ်သားပူဇာအကျိုးတည
်းမှတ်သားပူဇာအကျိုးတည်
းဆိုဘိဝရဏတိလိတ်တနိစ္စဟုတ်တာပစာယိနစတ္တာရောဓမ္မဝတ္တန္တိအာယုဝန္နောဒုက္ခံပလံအဘိဝရဏတိလိတ်တအတ္တိခဂုံဝါကြီးသူတို့ကိုအယောအသေးပြုလျက်ရှိသောအဘိဝရဏတိလိတ်တရှိခိုးလျက်ရှိသောပုဂ္ဂိုလ်အာယုအသက်ရှိခြင်းဝဏ္ဏရုပ်ဆင်းအင်္ဂါတင့်နေခြင်းဒုက္ခချမ်းသာများခြင်းဘလခွန်အားပြည့်ဖြူခြင်းဣတိဤသို့စတ္တရောဓမ္မ၄မျိုးသောတရားတို့သည်ဝဋ္ဌံတိတိုးပွားကြကုန်၏တဲ့အခုနဟာအဲ့ဒါပြောတာမဟုတ်လားအဲ့ဒါဘာသာပြန်လိုက်တာလေပါတဲ
့
နောက်နှခေါက ပူဇော်ကြတော့အချင်းညာအကျိုးပဲနှစ်ပါးရပါတယ်တော့No. ဆောင်ဘုတ်အစိုးခိုင်းတာမဟုတ်ဘူးတခုစီအရေးအတွက်ခိုင်းတာမခွန်အားရကိုခွန်အားညံခွန်အားဟုတ်ကဲ့လားအဲ့ဒီတော့အနုမောဒနာပြီးသွားပြီဟုတ်ဘူးလားအဲ့တော့ဘာဟောရ တရေမချောက်တဲ့ခန္ဓာကနောက်ဆုံးမှပဲပြောရမယ်အခုတော့ပြောကျင်တာလေးပြောအောင်မယ်ဟုတ်ကဲ့လားမြန်မြန်နာကြင်ဟုတ်လားဒီကြောင်းနဲ့တော့တရားမရှိပါဘူးမြတ်စွာဘုရားပထမတရားဥဟောတော့ဓမ္မစကြာတရားဟုတ်လားအဲဒီဓမ္မစကြာတရားမှာတော့တစ္ဆာ၄ပါးပဓာနာထားဟောသွားတာမဟုတ်လားမှန်ပါဗျာအဲဒီတစ္ဆာ၄ပါးတွေကလည်းမဂ္ဂင်၈ပါးဟောသွားတာဟုတ်လားမှန်ပါဗျာတစ္ဆာ၄ပါးကဘာတွေတဲ့တော့ဒုက္ခတစ္ဆာဆိုတာအနာပေါက်တာလားဖျားတာလားပါတယ်ဆင်းဆင်းရဲတယ်ဆိုတာရေတွင်းနဲ့ဆင်းရဲတာလားဘလို့တဲ့ဆင်းရဲတွေကအများကြီးအမျိုးအစားများလိုက်တာဘာဆင်းရဲပြောတာကိုဆင်းရဲစိတ်ဆင်းရဲဒါဖြင့်ဒုက္ခသစ္စာဆင်းရဲအမှန်တရားဆိုတာခန္ဓာကိုယ်နဲ့စိတ်ပေါ့ခန္ဓာကိုယ်နဲ့စိတ်ရှိတော့ဆင်းရဲသလား
ဆင်းရဲပါဘ
ူးဗျာ။သိကြလား
သိပါပါဘူ
း။ခန္ဓာကိုယ်နဲ့စိတ်ကိုတရားခေါ်ဆိုလို့ရှိရင်တော့ဘယ်လိုခေါ်ရအောင်ဟုတ်ကဲ့လားသ
ိပါပါ
ဘူး။အဲတော့ယုံနဲ့နံခန္ဓာကိုယ်နဲ့စိတ်ဟာမပြတ်ဖြစ်ဖြစ်ပြီးပြည့်ပြည့်နေလို့ဆင်းရဲတယ်ဟုတ်လား ဒါကြောင့်သူဟာဗာသစ္စာကိုင်လိုက်ဆိုမပြဖြစ်ပြနေသောယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားမပြဖြစ်ပြနေသောယုံနံသင်္ခါရတွေကအဲ့ဒီယုံနဲ့နံကိုသင်္ခါရလို့လည်းခေါ်တယ်နော်သင်္ခါရဆိုတာဒီခန္ဓာကိုယ်ကြီးနဲ့စိတ်ပေါ့မပြဖြစ်ပြနေသောယုံနံသင်္ခါရတွေကဒုက္ခသစ္စာဆင်းရဲအမှန်တရားဆိုလူချင်းတတ်မဲ့
လူချင်းတတ်မဲ့
နှစ်သက်တွေ့တာတဲ
့နှစ်သက်တွေ့တာတ
ဲ့တဏှာလောဘက
တဏှာလောဘက
တဏှာလည်းဟုတ်တယ်လောဘလည်းဟုတ်တယ်တဏှာလောဘက
တဏှာလောဘက
သမုဒယသစ္စာ
သမုဒယသစ္စာ
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆင်းရဲဖြစ်ကြောင်းအမှန်တရား
လူချင်းတတ်မဲ
့လူချင်းတတ်မဲ့
နှစ်သက်တွေ့တာတဲ့တဏှာလောဘက
တဏှာလောဘက
သမုဒယသစ္စာ
သမုဒယသစ္စာ
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆင်းရဲဖြစ်ကြောင်းအမှန်တရား
ဆိုလူကျင်နာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့ဟုတ်လား တမတ္တာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့နိတ္တတာဆင်းရဲဖြစ်ခြင်းရဲ့အကြောင်းနဲ့တွေ့တာရာဆင်းရဲဖြစ်ခြင်းရဲ့အကြောင်းတနည်းပြောမယ်ဆိုရင်လူကျင်လို့ဆင်းရဲတယ်တမတ်လို့ဆင်းရဲတယ်နိတ္တလို့ဆင်းရဲတယ်တွေ့တာလို့ဆင်းရဲတယ်ချစ်လို့ကြိုက်လို့မရမနေနိုင်လို့သိကြလားသိပါပါဘုရ
ား
အဲ့ဒီလူကျင်နာတတ်မြတ်တာနိတ္တတာဒေါတာရာချစ်တာကြိုက်တာမရမနေနိုင်တာတွေဟာ ပါဠိစကားလုံးနဲ့ဆိုတော့တဏှာဟုတ်ကဲ့လား သူရှိရင်ဆင်းရဲရှိတာပေါ့မဟုတ်လားအဲ့ဒီတဏှာမရှိရင်တဏှာကဆင်းရဲခြင်းရဲ့အကြောင်းမဟုတ်လားအဲ့ဒီဆင်းရဲခြင်းရဲ့အကြောင်းလိုခြင်းတမ်းနဲ့နှစ်သက်တွေ့တာတဲ့တဏှာမရှိရင်ဆင်းရဲဖြစ်ပေါ်အောင်မလားအကျိုးဆင်းရဲမဖြစ်ပေါ်တော့ဘူးမဖြစ်ပေါ်ရင်အဲ့ဒါဆင်းရဲငြိမ်းနဲ့မခေါ်နိုင်ဘူးလားအဲ့ဒါဟာအကြောင်းတဏှာမရှိလို့ချုပ်ငြိမ်းသွားလို့အကျိုးဆင်းရဲကမဖြစ်ပေါ်တာမဟုတ်လားအကျိုးဆင်းရဲမဖြစ်ပေါ်တာကိုပဲဆင်းရဲငြိမ်းနဲ့မခေါ်ဘူးလ
ား
အဲ့ဒီဆင်းရဲငြိမ်းတော့ဘာရှိလဲချမ်းသာရှိတာပေါ့မဟုတ်ဘူးလားအဲ့ဒီချမ်းသာကိုပဲနိဗ္ဗာန်ခေါ်တာပေါ့ဟုတ်ကဲ့လားအဲ့ဒါတဏှာငြိမ်းရင်ဆင်းရဲငြိမ်းပြီးချမ်းသာရဟုတ်ကဲ့လားမလဲအဲ့ဒါနိဗ္ဗာန်ချမ်းသာရဖို့ရာလိုရင်းကတဏှာငြိမ်းမှုပဲလိုတယ်ဟုတ်တယ်မဟုတ်လားတဏှာငြိမ်းမှုလိုတယ်ဆိုတာမလိုခြင်းဖို့မတတ်မဲ့ဖို့မနစ်သက်ဖို့မတွေ့တာဖို့မချစ်ဖို့မကြိုက်ဖို့ဟုတ်လားအဲ့ဒါလို့ရယ်နေနိုင်မမလားအဲနေနိုင်ပါလေဖေရတဲ့ဟုတ်မှာဟုတ်ရဲ့လားဂိုင်းလိုက်ဆိုအကြောင်းတဏှာချုပ်ငြိမ်းခြင်းကြောင
့်
အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန
်
နိဗ္ဗာန
်
အကြောင်းတဏှာချုပ်ခြင်းကြောင
့
်အကျိုးဆင်းရဲမဖြစ်ပေါ်ပဲချုပ်ငြိမ်းတာကนิโรธติสสาน
ิโรธติสสา
สิ้นแห่งฉุญญิญญ์อมานิพพาน
ส
ิ้
นแห
่
งฉ
ุญญิญญ์อมานิพพานอจองตนาฉุญญิญญ์จอง
อจองตนา
ฉุญญิญญ์จองอโจสิ้นแห่งไม่ผิดบ่เวอโจสิ
้
นแห่งไม่ผิดบ่เวฉุญญิญญ์ดาก
ฉ
ุญญิญญ์ดากสิ้นแห่งนิโรธติสสาน ิ
โรธ
ติ
ส
สาสิ้นแห่งฉุญญิญญ์อมานิพพานဒုက္ခသစ္စာနေပြန်ဆိုကြည့်အောင်မပြဖြစ်ပြနေတဲ7ပါးကမက္ခသစ္စာဆင်းရဲချုပ်ငြိမ်းရာတို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမက္ခင်7ပါးကမက္ခသစ္စာဆင်းရဲချုပ်ငြိမ်းရာတို့ရောက်ကြောင်းအကျဉ်းလန်းအမှန်တရားမက္ခင်7ပါးက
Thank you.
အဲ့ဒီသစ္စာ၄ပါးကိုပဋ္ဌာန်းထားပြီးတော့မြတ်စွာဘုရားဓမ္မစကြာမှာဟောခဲ့တယ်ဟုတ်ကဲ့လားမှန
်ပါ
ဗျာအဲ့ဒီမဂ္ဂင်၈ပါးမဂ္ဂသစ္စာကိုပဲမြတ်စွာဘုရားကဘယ်လိုနာမည်တက်ခဲ့သေးတော့အမိန်ရှိပါဗျာဟုတ်ကဲ့လားဧတေခောဥဘောအန္တေအနုပါကမ္မတထာဂတိနအဘိသံဘုဒ္ဓဧတေခောဥဘောအန္တေအနုပါကမ္မမေဇိမာပฏิပဒာတထာဂတိနအဘိသံဘုဒ္ဓသကုကရဏိညာနကရဏိဥပသမယအဘိညာယသံဝတတိအဲ့ဒီမှာဧတေခောဥဘောအန္တေထိုလက်ရာဇွန်လက်ဝဲဇွန်နှစ်စွန်းတို့သို့အနုပါကမ္မမကတ်ရောက်မူ၍တထာဂတိနမြတ်စွာဘုရားသည်ဝါငါဘုရားသည်အဘိသံဗုဒ္ဓကိုယ်တိုင်ထိုတွင်သိရသောယာမဇ္ဈိမပฏิပဒာအကျဉ်အလယ်လတ်အကျဉ်လန်းသည်အထိရှိ၏သာထုမိသိမပฏิပဒာအလယ်လန်းကျင်းလန်းဆိုဒီမှာကတ္တမပဲနီအယမေဝအရိယောအထင်္ဂိကောမကောအယမေဝအထင်္ဂောအင်္ဂါ၈ပါးပြည့်စုံ၈ပါးနှင့်ပြည့်စုံသောအရိယောဖြူစင်မြင့်မြတ်သောအယမေဝမကောဤမဲ့၄ပါးမဲ့၈ပါးသစ္စာတရားပင်ဒီအလယ်အလတ်အကျင်းလန်းလို့ဆိုရဲဘာကြောင့်အလဲခေါ်တယ်လဲဆိုတော့လက်ရစွန်းမဲ့မရောက်ဘူးတဲ့လက်ဝဲစွန်းလည်းမရောက်ဘူးတဲ့အလဲကသွားတာတဲ့မလျှော့မတင်းစောင်းကြိုညင်းအဲ့ဒီအလဲကသွားတဲ့မဇ္ဈိမပฏิပဒာအလဲလန်းဆိုတာဘယ်ဟာလဲဆိုတော့မဂ္ဂင်၈ပါးပါပဲတဲ့အဲ့ဒီမဂ္ဂင်၈ပါးကဘာတွေလဲဆိုတော့ပရိသတ်ကသိပြီးသားဟုတ်ကဲ့လားဘာတွေလဲဘာအကျင်လန်းနဲ့ဟုတ်သေးပါဦးလေဒုက္ခပါလားလက်ဝဲစွန်းလည်းမရောက်ဘူးလက်ရစွန်းလည်းမရောက်ဘူးလေမဇ္ဈိမပฏิပဒာတဲ့ဒါယောဂီတို့မင့်နေလို့ပါခန္ဓာကိုယ်မှာဖြစ်သမျှစိတ်မှာဖြစ်သမျှသဘောတွေကိုဖြစ်နေရှိနေတဲ့အတိုင်းတတိနဲ့စောင့်ကြည့်အဲ့ဒါမဇ္ဈိမပฏิပဒာအလယ်လန်းအကျင့်ပဲမဆိုခဲ့ဘူးလား အခုတော့မေ့သွားတယ်မဟုတ်လားအဲငိုက်သွားလို့အဲ့တော့မဂ္ဂင်၈ပါးအကျင့်မဂ္ဂသစ္စာကိုဘာလို့မြတ်စွာဘုရားနာမည်တက်တယ်မေဇိမပฏิပဒာအလယ်လန်းအကျင့်အလယ်လန်းဆိုတော့ဘယ်လန်းညာလန်းကဘယ်လန်းနေလို့ပြောတိုင်းဒီတိုင်းဆိုတော့ဓမ္မစကြာပဲဟောရပုံပေါ်နေပြီဟုတ်လားအတ္တကိလမထာနိယောဂာတဲ့ကာမတုခန္ဓိကနိယောဂာတဲ့အတ္တကိလမထာနိယောဂာကလက်ဝဲလန်းတင်းလွန်းနေတဲ့ကာမတုခန္ဓိကနိယောဂာလက်ရလန်းယောလွန်းနေတဲ့ဒီမဂ္ဂင်၈ပါးအကျင့်တရားကတော့တင်းလည်းမတင်းဘူးယောလည်းမယောဘူးတဲ့ဒါကြောင့်အလေကားတဲ့ဟုတ်လားဒီတော့တို့တို့တုတ်တုတ်ပဲသမင်းဘွယ်ငုတ်လေရအောင်မဖွေဖွေပါလားနော်ကိုင်းစုကိုပင်မန်းစေ
ကိုပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလက်ဝဲစုံ
ကျင့်နေလက်ဝဲစုံ
ကိုပင်မန်းစေ
ကိုပင်မန်းစေ
ဆင်းရဲစေ
ဆင်းရဲစေ
ကျင့်နေလက်ဝဲစုံသော
โอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดชีเดชีเดชาเวทโอ้ยนาเดช
မဂုံချမ်းသာ
ခံစားတာ
မှတ်ပါလေရာစွာကာမဂုံချမ်းသာခံစားတာ
မှ
တ်ပါလေရာစွာမတုခံလေကနုယောဂဆိုတော့အဲကာမဂုဏ်ချမ်းသာခံစားတာပြောတာကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစင်းဆိုတာအတ္တကိလမထာနုယောဂအတ္တမိမိကိုကိုကိလမထာပင်မန်းစေသောအကျင့်ကိုအနုယောဂအကျဉ်းငိမ့်ဖန်မှန်ကျင့်နေတဲ့ဒါကြောင့်ကိုပင်မန်းစေဆင်းရဲစေကျင့်နေလက်ဝဲစင်းခိုင်အစွန်းနှစွန်းသိပါလားအဲဆောင်းဘုတ်ဆိုသမောင
်ဘုရားရှင်ရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့ဒီရဲ့
မကုံချမ်းသာဆိုတာအစင်းသာသာလေးကြည့်တယ်အတန်ကောင်းကောင်းလေးနားထောင်တယ်အနံ့မှုမှုလေးမှုတယ်အရာသာကောင်းကောင်းလေးစားတယ်ထိတွေ့စရာကောင်းကောင်းလေးထိတွေ့တယ်အဲ့ဒါပြောတာဟာအဲ့ဒါကအစင်းအတန်အနံ့အရာသာထိတွေ့စရာအဖုံဖုံကာမကုံဟုခေါ်ကြသည်ဟုတ်ကဲ့လားဒီနေ့မုန်းလက်ဆောင်တော့သေးလားမကောင်းဘူးလားအဲ့ဒါကာမတုခံလေးကနေရောကဟုတ်လားအဲ့ဒါကာမဂုဏ်ချမ်းသာခံစားရမဟုတ်လားအဲ့လိုမုန်းလည်းဆောင်တောက်နေလို့ရှိရင်နိဗ္ဗာန်ရောက်မှာမဟုတ်လားဟမ်နည်းနည်းရောက်မလားမရောက်ဘူးလားဘာလို့မှနိဗ္ဗာန်ရောက်မှာမေဇိမပฏิပဒါအလယ်လန်းသွားမှရောက်မှာပေါ့မဟုတ်လားကဲလိုက်စုဝေယသုံပေ
ဝေယသုံပေ
မရှိသွဲအလေသွားဖို့ညွန်အလ
ေသွားဖို့ညွန
်ဝေယသုံပေ
ဝေယသုံပေ
မရှိသွဲ
အ
လေသွားဖို့ညွန
်အလေသွားဖို့ညွန
်သို့ဘာညွန်းလား ကဲပြန်အစားဆိုသမှာကိုပင်မှာစကြဟောပြီးတော့နော်ပထမတရားဟောပြီးတော့ပြီးဒုတိယတရားတော့ကြောင်းဒီနေ့49နဲ့ဟောဘာလို့ဟောတဲ့တရားတွေတစ်ခုစီတစ်ခုစီတော့နော်နားနိုင်ကြပါမလားနောက်တနေ့မိုးလင်းမှပဲပြီးမှာပဲရပါတယ်မှန်တယ်ဟုတ်ပါလားတဲ့ဇွဲကောင်းမှန်းနော် ဒီတော့ဒုတိယတရားကအနတ္တလက္ခဏာသုတ်တဲ့ဟုတ်တယ်မဟုတ်လားအနတ္တလက္ခဏာဒေသနာတဲ့လောကကြီးဟာယုံနဲ့နာဖြစ်ချီပြည့်ချီနဲ့မပြတ်ဖြစ်ပြည့်အစဉ်တိုင်းဖြစ်ပြည့်နေလို့လောကကြီးရဲ့လို့ဖြစ်ပေါ်နေတာတဲ့အဲ့ဒီထဲမှာအခိုင်အမာအနေနဲ့အတ္တဆိုတဲ့သဘောမရှိဘူးမပြင်းမစီပဲတည်မြဲနေတဲ့အတ္တဆိုတဲ့သဘောမရှိဘူးကိုယ်အလိုတိုင်းဖြစ်စေနိုင်တဲ့အတ္တဆိုတဲ့သဘောမရှိဘူးမပါဘူးအလိုအလုံးရုပ်တရားဖြစ်ပြီးပြက်တာပဲတဲ့နာနေရလဲဖြစ်ပြီးပြက်တာပဲတဲ့ဒါကြောင့်အလိုအတိုင်းဖြစ်စေနိုင်တဲ့အမြဲတည်တဲ့အတ္တဆိုတာရုပ်လည်းမဟုတ်ဘူးနာမ်လည်းမဟုတ်ဘူးရုပ်နာမတပါးလည်းမရှိဘူးအဲ့ဒါအနတ္တလက္ခဏာသုတ်ရဲ့လူရင်းသဘောပဲဒီတော့အဲ့ဒါမှာအနတ္တကိုမြတ်စွာပြောခြင်းမြတ်စွာဘုရားပြောခြင်းတော့ယုံနဲ့နာမရှိတဲ့လက္ခဏာ၃ပါးလုံးသဘော၃မျိုးလုံးမြတ်စွာဘုရားကပြောရတယ်အနိစ္စဒုက္ခအနတ္တအနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားလို့မတည်မြဲဘူးဒုက္ခဖြစ်ပြည့်မပြည့်နှိမ့်ဆက်နေလို့ဆင်းရဲတယ်အနတ္တတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးမရှိဘူးတည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်သတ္တဝါအတ္တဆိုတာမဟုတ်ဘူးမရှိဘူးအဲ့ဒါအနတ္တအဲ့တော့အနိစ္စဖြစ်ဖြစ်ပြီးပြည့်လို့မမြဲဘူးဆိုတာကတော့ရှုမှတ်လို့ဆယ်ရက်အရက်20ရှိရမယ်ရိပ်မိလာတယ်ဖောင်းနာရှုလိုက်တယ်ဖောင်းနာလေးပေါ်လိုက်တယ်ဖောင်းနာလေးတိလိုက်တယ်ဖောင်းနာပျောက်သွားနောက်တစ်ခါပိန်နာပေါ်လာတော့ပိန်နာလေးတိလိုက်တယ်ပိန်နာပျောက်သွားအဲတော့ဖောင်းနာလည်းဖြစ်ပေါ်ပြီးပျောက်သွားတာလည်းပိန်နာလည်းဖြစ်ပေါ်ပြီးပျောက်သွားတာပဲဆိုတော့မမြဲဘူးဆိုတာမရိပ်မိနိုင်ဘူးလားရိပ်မိနိုင်တယ်အဲတော့ရှုတိုင်းရှုတိုင်းဖြစ်ဖြစ်ပြီးပြည့်ပြည့်သွားနေတာတွေပဲတွေ့ရတော့အဲ့ဒီသဘောတွေကောင်းတယ်လူလားเสียကောင်းတယ်နှစ်သက်เสียကောင်းတယ်လို့ယူဆသလားမကောင်းဘူးလို့ယူဆသလားအဲ့ဒီမကောင်းဘူးလို့ယူဆတာကိုပဲဒုက္ခလို့ပြောတာအဲ့တော့ကိုပဲဖြစ်ပြက်မပြက်အနှိမ့်ဆက်ခံရခြင်းကြောင့်မကောင်းတဲ့သဘောဆင်းရဲတဲ့သဘောဟာဒုက္ခဟုတ်ကဲ့လားကိုင်းလိုက်စို့ဖြစ်ပေါ်သည်နောက
်
ဖြစ်ပေါ်သည်နောက
်
ပြက်ပြက်သွားတော့ကြောင
်
မတည်မြဲသောသဘောက
အနိစ္စ
ဖြစ်ပြက်ဖြစ်ပေါ်သည်နောက
်
ပြက်ပြက်သွားခြင်းကြောင
်
မတည်မြဲသောသဘောကအနိစ္စဆိုဖြစ်ပြက်မပြက်အနှိမ့်ဆက်ခံရသောကြောင့်ဆင်းရဲသောသဘောကဒုက္ခဖြစ်ပြက်မပြက်အနှိမ့်ဆက်ခံရခြင်းကြောင့်ဆင်းရဲသောသဘောကဒုက္ခဆိုတီမြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်သတ္တဝ
ါ
အတ္တမဟုတ်သောသဘောမရှိသောသဘောကအနတ္တပါဠိကအတ္တဆိုတာမြန်မာကျတော့အသက်ကိုပြောတာပါဠိကအတ္တဆိုတာမြန်မာကျတော့ဝိညာဉ်ကိုပြောတာအဲ့လိုယူဆတော့အသက်မသေးသေးပဲရှင်နေရင်ရှင်နေတဲ့ပုဂ္ဂိုလ်တ attva ရှိတယ်လို့ယူဆတယ်အမှန်တော့အသက်ကိုယ်ကမရှိဘူးဆိုတော့အသက်ရှင်နေတဲ့ပုဂ္ဂိုလ်တ attva ဆိုတာကရှိမလား
ရှိပါဘ
ူးမရှိတာဘာပဲရှိတယ်လဲဆိုတော့မပြားဖြစ်ပြနေတဲ့ရုပ်အစဉ်နာမ်အစဉ်ပဲရှိတာဟုတ်လားအဲ့ဒါပြောတာတည်မြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်တ attva ပုဂ္ဂိုလ
်တ
attva အတ္တမဟုတ်သောသဘောကအ
တ
္တမဟုတ်သောသဘောကအနတ္တတည်မြဲနေသောအသက်ဝိညာဉ
်
ပုဂ္ဂိုလ်တ attva
ပုဂ္ဂိုလ
်တ attva အတ္တမဟုတ်သောသဘောက
အတ
္တမဟုတ်သောသဘောကအန
တ္တ
နေနေတစ်ချက်လို့မဟုတ်သောသဘောမရှိသောသဘောเนาะအတ္တမဟုတ်သောသဘောမရှိသောသဘောကအနတ္တဟုတ်ကဲ့လားဆိုတည်မြဲနေတော့ဆိုကြည့်ပါဝိညာဉ်အယူအဆရှိတယ်မဟုတ်လားရှိပါပါဘုရားအဲ့ဒါအတ္တအယူအဆပဲပါဠိလိုဆိုရင်အတ္တပဲသူတို့ခရိယံစကလုံးနဲ့ဆိုဝိညာဉ်ပဲအင်္ဂလိပ်စကလုံးနဲ့ကတော့ soul ပဲအဲ့ဒီ soul ခေါ်တဲ့အသက်ဝိညာဉ်လေးဟာလူရဲ့သဏ္ဍာန်မှာအမြဲရှိနေတယ်ဘယ်တော့မှမပြတ်မစီဘူးခန္ဓာကိုယ်ကလည်းဘယ်တော့မှထွက်မသွားဘူးသေသွားမှပဲအဲ့ဒီဝိညာဉ်လေးဆိုးလေးအတ္တလေးကထွက်သွားတယ်ဒုခန္ဓာကိုယ်ကထွက်သွားပြီးတော့နားခွေရတနေရမှသွားနားနေရနားနေတယ်ဆိုတာစောင့်နေရတာတဲ့ဘာစောင့်နေရတာလဲဆိုတော့အဲ့ဒီလူရဲ့ဝိညာဉ်လေးဟာသာဝရဘုရားသခင်ကတရားဆုံးပြတ်မှာကိုစောင့်နေရတာ။နောက်ဒီနေ့နေ့အချိန်ကြတဲ့အခါမှာတကဘာလုံးမှာရှိတဲ့ဝိညာဉ်တွေကိုလူတွေရဲ့ဝိညာဉ်တွေကိုတရားဆုံးပြတ်ပေးဖို့သာဝရဘုရားသခင်ကတရားဆုံးပြတ်ပေးလိုက်မယ်တဲ့။အဲ့ဒီနေ့ကို Judgment Day လို့ခေါ်တယ်။တရားဆုံးပြတ်ပေးတဲ့နေ့အဲ့ဒီအဆုံးအဖြတ်ခံမှုရာအတွက်အဲ့ဒီသေသွားတဲ့လူရဲ့ဝိညာဉ်လေးကတဏှာမှာသွားပြီးတော့မပြတ်မစီပဲနဲ့စောင့်နေရတာဒါဖြင့်သူဘာတွေစားစောင့်နေတယ်လဲဆိုအဲ့ဒါတော့မသိဘူးအဲ့ဒါတော့မသိဘူးအဲ့တရားဆုံးပြတ်တဲ့နေ့ရဲ့ကြားတဲ့အခါကျတော့ အဲ့ဒီသာဝရဘုရားသခင်က God ဘောသူတို့ခေါ်ဝိညာဉ်တွေတယောက်စီတယောက်စီခေါ်ပြီးတော့မင်းကလူဘဝတုန်းကမကောင်းမှုတွေလုပ်ခဲ့တယ် Go to hell ပါတယ်အဲ့ငရဲသွားဆိုပြီးဆုံးပြပေးလိုက်တယ်နောက်တရားကတော့မင်းကလူဘဝတုန်းကကောင်းမှုကုသိုလ်တွေလုပ်ခဲ့တယ်ဟိုဝါလူဒါလူလဲလူပဲGo to heaven. ဟမ်ကောင်းကင်ဘုံနဲ့သွားတဲ့အဲ့ဒါလို့တရားဆုံးပြပေးတယ်တဲ့သာဝရဘုရားသခင်ကအဲ့ဒီအဆုံးဖြတ်ကိုယူဖို့ရာအတွက်နှစ်ပေါင်းများစွာကဘာပေါင်းများစွာတနေရာမှာသွားနေရတယ်တီမြဲလျက်လားမတီမြဲပဲလားဟဲ့တီမြဲလျက်ဟုတ်လားအဲ့တော့အဲ့ဒီဆိုခေါ်တဲ့အသက်ဝိညာဉ်အတ္တဟာတည်မြဲတယ်လို့မယူဆဘူးလားမှန်ပါဘူးအဲ့ဒါခရိယံပါတာနော်အဲ့ဒီအယူအဆနဲ့ဘုရားဘာသာကအသက်ဝိညာဉ်အယူအဆမတူဘူးလားမှန်ပါဘူးတူပါတယ်ခန္ဓာကိုယ်ကထွက်သွားပြီးနောက်မှသာမတူတာခန္ဓာကိုယ်ထဲမှာရှိနေတော့တော့တူတယ်မဟုတ်လားအသက်ရှိလို့ရှင်နေတာမဟုတ်ဘူးလားအသက်ထွက်သွားရင်ရှင်အောင်လားအဲ့ဒါလိုမြူဆဘူးလားအဲမြန်မာဗုဒ္ဓဘာသာတို့ရဲ့အသက်ကတော့သူကကြာကြာစောင့်မနေရဘူးခဏပဲသိတဲ့ခန္ဓာကိုယ်ကထွက်သွားပြီအဲ့ဒီအသက်ဝိညာဉ်ကသင်္ချိုင်းမှာရင်လည်းနေတယ်ဓမ္မမဟုတ်တော့တဲ့တနေရာရင်လည်းလှည့်ပတ်နေတယ်တချို့ကြတော့လည်းပဲအိမ်ကိုတန်ရောစင်တွေ့လို့အိမ်နားပတ်ဝန်းကျင်မှာလည်းနေနေတယ်အဲ့ဒီဝိညာဉ်ကမြန်မာယူဆတာပြောတာနော်ဘုန်းကြီးကမှန်တာပြောတာမဟုတ်ဘူးနော်အယူဆကိုပြောတာအဲ့လိုမယူဆဘူးလားယူဆတယ်အဲ့ဒါတခါတရံသူကအသံပေးလို့ဖြစ်စေအယုတ်ပြလို့ဖြစ်စေအိမ်မက်ပေးလို့ဖြစ်စေအော်သူဖြင့်မကျွတ်မလွတ်သေးဘူးလို့မယူဆဘူးလားမှန်ပါဗျာမကျွတ်မလွတ်သေးဘူးဆိုတာသူရောက်ရမယ်နောက်ဘဝသူမရောက်သေးပဲကိုလို့ဒီလိုယူဆတာဟုတ်တယ်မဟုတ်လားမှန်ပါဗျာအဲ့ဒါနဲ့ကဲသဘိတ်တို့ဆွန်းတို့အုံမှာပဲဆိုပြီးတော့တဏ္ဍာရီပင်ဆွန်းကာဓိဖနသင်္ကန်းလူလူပြီးတော့ဒီကုသိုလ်ကောင်းမှုမင်းသိပါစေမင်းသိပြီးတော့သာဓုခွန်နိုင်ပါစေအမြအမြအမြอยู่บ่าโดเนี่ยญีดูญีเหมะโดปิゅเดกุตุเมนตารุขอบียะบาซิอะเหมะเวรอตูกุตุยะกว่าเหรอวันตาราโกตูจียีเวปิกุตุติรอกุตุยะกว่าได้อะคาจารอมาเอริกุตุจองอะคุณะตะเวเลเลโหมะจะติมะจะเลแหล่เลเนียะเดบวะกะลွตปิรอตูยอกไถเดลุบวะนะบวะဇမဘဝခွေဘဝနွားဘဝငရဲသားဘဝအစတွေရောက်သွားအဲ့ဒီအခါကျတော့မှကျွတ်သွားပြီတဲ့ဟုတ်လားအဲ့လိုယူဆတာမဟုတ်လားမှန်ပါဘူးအဲအဲ့ဒီဟိုဘဝဒီဘဝရောက်သွားတာလဲတည်မြဲလျက်ပဲရောက်သွားတာမဟုတ်လားဒီတော့မြန်မာရဲ့အသက်ဝိညာဉ်အတ္တဆိုးကသေးရရဲ့ခန္ဓာကိုယ်ကထွက်သွားပြီးတော့သူ့အတွက်ဆွန်းသူမပေးသေးခဲ့ခொနရက်တလာစသည်ခொနာဒီနာလျှောက်ပြီးတော့အချိန်မကြာဘဲနဲ့လျှောက်လှည့်သွားနေပြီးတော့ဆွန်းသူသဘိတ်သွလိုက်လို့သူသာရုခေါ်လို့ကုသိုလ်ရတဲ့အခါကျတော့နောက်တဘဝကူးသွားတယ်ဒီလိုမဟုတ်လားအဲ့တော့သူကအကြာကြီးဆောင်ရလားမကြောက်ဘူးเนาะဟိုခရစ်ဇာန်ကတော့ဆရာလိုက်တာပြင်းစရာကောင်းเนาะစောင့်ရတာဘာစကားစောင့်ရတာတောင်းပါပဲအဲ့ဒါ10မိနစ်လောက်ဆိုပြင်းစရာမကောင်းဘူးလားကောင်းတယ်အခုကနှစ်နဲ့ချီစောင့်စောင့်ရတာသို့တော်လည်းပဲသူတို့ဟာလူမသိခင်ကလူရဲ့ခန္ဓာကိုယ်မှာတည်မြဲလျက်အသက်ဝိညာဉ်လေးအနေနဲ့ရှိနေတယ်ဆိုတော့အယူအဆတော့မတူဘူးလားတူပါဘူးအဲ့ဒါတူတာပဲခန္ဓာကိုယ်ကထွက်သွားတော့လဲပျက်စီးလေးရဲ့ထွက်သွားလားမပျက်စီးပဲတည်မြဲလေးရဲ့ထွက်သွားလားဟ အဲအဲ့ဒါကမတူဘူးလား တူပါတယ်ထွက်သွားပြီးတဲ့နောက်မှာတယောက်ကတော့သွားပြီးပြင်းအောင်ဆောင်နေရတယ်တယောက်ကတော့ခုနှစ်ရက်တလားလောက်ဆောင်ပြီးနောက်တစ်ဘဝရောက်သွားတယ်ဒီဟာပဲထူတာမဟုတ်လားဗျမနအဟိန္ဒူဝါရမှာတော့ကမ္ဘာလောကကြီးနဲ့တကွာတတ္တဝါတွေကိုမဟာဗျမကြီးကဖန်ဆင်းပေးတယ်မဟာဗျမကြီးကဖန်ဆင်းပေးတယ်အဲ့ဒီမဟာဗျမကြီးကိုမဟာဗျမလို့လည်းခေါ်တယ်ပရမအတ္တလို့ခေါ်တယ်ပါဠိဆိုရင်တော့ပရမတ္တစံစကိတ်ဆိုလို့ရှိရင်တော့ပရမာတ္တလူရင်းကတော့ပရမအတ္တအမြင့်မြတ်ဆုံးအတ္တကြီးသူ့ရဲ့မြင့်မြတ်တာမရှိဘူးဒါကြောင့်မဲ့သူကမြင့်မြတ်လွန်းလို့ပဲတော်တောင်ရေးမြေတွေဖြန့်စင်းနိုင်တယ်သစ်ပင်တွေဖြန့်စင်းနိုင်တယ်သမုဒ္ဒရာတွေဖြန့်စင်းနိုင်တယ်လေတွေနေတွေဖြန့်စင်းနိုင်တယ်ပြီးတဲ့အခါကျတော့ယောဂဝတ္ထုပစ္စည်းအခြေအနေတွေကသတ္တဝါအသက်ရှင်နေဖို့တော်လောက်ပြီဆိုတဲ့အခါကျတော့မှသတ္တဝါတွေဖြန့်စင်းလိုက်တယ်လူရောခွေရောနတ်ရောပြမာရောတိရိစ္ဆာန်ရောအပေပုံသူအပေပုံသားရောအကုန်လုံးဖြန့်စင်းလိုက်တယ်မဟာဗြဟ္မာကြီးကปรมัตตะยีอ่ะพันเซนน่ะตู้ก็ปรมัตตะแลขอเรปรเมศวรလို့ขอเรသူတို့စကားလုံးเนี่ยအဲ့ဒါကိုပါဠိပြန်ရင်ปรเมตวาระလို့ပါဠိပြန်တယ်တခါပိုးပိတိရိကြကြပါဠိဖြစ်အောင်ပြန်တော့ปรမိตระလို့ပြန်တယ်သူ့ကိုปรเมตวาระปรမိตระလို့လဲขอเรဣศวรလို့လဲขอเรဣศวรဆိုတာသူတို့စကားလုံးသူတို့အသာအဲ့ဒါကိုပါဠိပြန်လိုက်တော့ဣတရဣတရဆိုတာကမ္ဘာလောကကြီးနဲ့တကွာတတ္တဝါတွေကိုအစိုးရသူတဲ့ဘာလို့အစိုးရတယ်လဲဆိုသူမွေးထုတ်လိုက်တာမဟုတ်အစိုးရတယ်အဲ့ဒါလည်းမဟာဗျမပဲအဲ့ဒါကိုမှပိုးပြီးတိတိကျကျသကလုံးတလုံးခေါ်သေးတဲ့သူကိုပဇာပတိတဲ့ပဇာဆိုတာကတတ္တဝါပတိဆိုတာအရှင်သခင်ပဇာပတိဆိုတာတတ္တဝါတို့ရဲ့အရှင်သခင်ကြီးတဲ့မကြောင်လဲဆိုတော့တတ္တဝါတွေသူကဖြန့်စင်းပေးလိုက်လို့ဖြစ်လာတာ။အဲဒါကြောင့်တတ္တဝါတွေရဲ့အရှင်သခင်ကြီးတဲ့ပရမအတ္တအဲဒါပဲသူ့ကို big self လို့အင်္ဂလိပ်လိုတချို့ကဘာသာတင်ကြတယ်။ big ကပရမ self ကအတ္တ big self အဲလိုဘာသာပြန်ညာတယ်။ဒီတော့အဲ့ဒီမဟာဗျမပရမအတ္တပရမိတ်တရာဣတရာကြီးကတတ္တဝါတွေဖြန့်စင်းလိုက်တဲ့အခါမှာအစမှာတတ္တဝါတွေကအသက်မရှိဘူး။ဒါကြောင့်တုံလုံးပလတ်ကြီးအသေးကောင်းနေလိုပဲပေါ့။ဘာမှမလုပ်နိုင်မရှမ်းနိုင်။အဲ့ဒါကိုမှပရမအတ္တကြီးကသူ့အတ္တလေးကအတ္တကြီးကနေပြီးအတ္တလေးအသေးလေးတွေတစ်ခုစီဖဲ့ဖဲ့ပြီးတော့သူ့ဖြန့်စင်းထားတဲ့တတ္တဝါတွေရဲ့ခန္ဓာကိုယ်တွေသွင်းလိုက်တယ်။သွင်းလိုက်တော့အတ္တအသေးလေးတွေအဲ့ဒီတတ္တဝါတွေရဲ့ခန္ဓာကိုယ်တွေဝင်သွားတော့တတ္တဝါတွေအသက်ရှင်လာတယ်သွားလာလှုပ်ရှားလှုပ်ကိုင်းနေထိုင်စားတော့အဲ့လိုဖြစ်လာတာဒါကြောင့်အဲ့ဒီအတ္တလေးကိုပရမအတ္တကြီးကသွင်းပြလိုက်တဲ့အတ္တလေးကိုဇီဝအတ္တလို့ခေါ်တယ်ဇီဝဆိုတော့အသက်ဒီဟုသောအတ္တအတ္တဇီဝအတ္တအသက်ဒီဟုသောအတ္တဆိုတော့သူခန္ဓာကိုယ်ရဲ့ရောက်လာတာနဲ့အသက်ရှင်သွားတယ်။ဒါကြောင့်သွားနိုင်လာနိုင်စားနိုင်သောက်နိုင်နေတိုင်းထိုင်နိုင်လောက်ကလောက်နိုင်ကိုင်းနိုင်ပြီးတော့အသက်ရှင်တဲ့သတ္တဝါတွေဖြစ်လာတယ်။ဒါတော့အဲ့ဒီဇီဝအတ္တကလေးကအဲ့ဒီသတ္တဝါရဲ့သဏ္ဍာန်မှာဘယ်တော့ခါမှမပြည့်မစုံဘူး။ဘယ်ပြည့်စုံမလဲသူကပရမအတ္တကြီးအမြဲတည်နေတဲ့ပရမအတ္တကြီးစီကလာတဲ့အသက်ကိုအတ္တပဲဒါကြောင့်မပြတ်မစီဘူးဒီတော့အဲ့ဒီတတ္တဝါသေသွားတော့ဒီဇီဝအတ္တအသက်ကလေးကသေတဲ့တတ္တဝါရဲ့ခန္ဓာကိုယ်ကထွက်ပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်ပြီးတဘဝဖြစ်တယ်အဲ့ဒီနောက်ဒုတိယခန္ဓာကိုယ်ထဲမှာလည်းဒုတိယဘဝဖြစ်ပြီးတော့အဲ့ဒီမှာလည်းသူဘယ်တော့မှမသေးခြင်းမပြတ်မစီဘူးသူမှဖြားတယ်နားတယ်ဆိုတော့လည်းဘာမှမရှိဘူးဒီဇီဝအတ္တလေးမှာဒီတော့ပရိသတ်ကတချို့ကနည်းနည်းမေးဖို့ရစိတ်ထဲပေါ်တော့ပေါ်လိမ့်မယ် အဲ့ဒီဇီဝအတ္တအသက်ဝိညာဉ်ဆိုတာလေးကဘယ်လိုဟာလေးပါလဲဖေဟာလို့ဟုတ်ဘူးလားမေးခြင်းဘူးလားမေးခြင်းရင်ဖြေလိုက်မယ်အဲ့လိုဟာလေးပဲဟုတ်ဘူးလားဒါပဲဖြေတတ်တယ်နော်အဲ့လိုဟာလေးပဲသူတို့ဒီမှာတော့အဲ့ဒီအတ္တဟာနှမျိုးမကပါဘူးအမျိုးမျိုးရှိတယ်ဒီအတ္တဟာတဲ့ခန္ဓာကိုကြီးရင်ခန္ဓာကိုကြီးသလောက်ဒီအတ္တကတခန်းတစ်ခုလုံးပြန်ပြီးသူလည်းကြီးရဲ့ခန္ဓာကိုငယ်ရင်ခန္ဓာကိုငယ်သလောက်ပဲဒီအတ္တကလည်းတစ်ခုလုံးပြန်နေတယ်တဲ့သူကတပ္ပဗျာပိတဲ့တပ္ပဆိုတော့အလုံးစုံဗျာပိပြန့်နှံ့နေတာခန္ဓာကိုတစ်ခုလုံးပြန့်နှံ့နေတဲ့အတွက်အဲဒီအတ္တကခန္ဓာကိုကြီးရင်ကြီးတယ်ခန္ဓာကိုသေးရင်သေးတယ်အဲ့ဒါလို့ဆိုရဲအဲ့တချို့ကြတော့လည်းမဟုတ်ဘူးဒီအတ္တလေးဟာမုံညင်းစေးလောက်ပဲရှိတယ်တဲ့ပဂရိမျက်စိနဲ့တောင်မမြင်ရဘူးတဲ့အဲ့သူဟာသတ္တဝါရဲ့နှလုံးသားပေါ်မှာသွားပြီးတော့နေတာတဲ့ဒီအသက်ကလေးကအတ္တလေးကအမြဲသူကတည်တယ်မပြည့်စုံဘူးဒီတော့အဲ့ဒီသတ္တဝါတည်သွားတဲ့အခါကျတော့သူကမပြည့်မစုံတဲ့အတွက်ထွက်သွားပြီးတော့နောက်ခန္ဓာကိုယ်တစ်ခုတည်းဝင်တဘဝဖြစ်အဲ့ဒီခန္ဓာကိုယ်ပြည့်စုံပြန်တော့လေအဲ့ဒီခန္ဓာကိုယ်ကထွက်သွားပြီးတော့နောက်တဘဝနောက်ခန္ဓာကိုယ်ရဲ့သွားဝင်ပြီးတော့တဘဝသွားအဲ့လိုနဲ့တဘဝပြီးတဘဝသူကူးပြောင်းသွားတယ်တဲ့အဲ့ဒါကိုဟိန္ဒူတို့ရဲ့သံသရာခေါ်တယ်မပြည့်မစုံပဲတည်မြဲနေတဲ့ဇီဝအတ္တခေါ်တဲ့အသက်ဝိညာဉ်လေးကတဘဝပြီးတဘဝကူးကူးပြီးတော့ဘဝတွေများစွာဖြစ်သွားတာကိုအဲဒါသံသရာတဲ့သံထက္ခထက္ခသရာဖြစ်တာသံသရာထက္ခထက္ခဖြစ်တာတဲ့ဟုတ်လားနားလည်လားအိပ်ပြောပြီလားသိကြလားအခုပြောနေတာဘာဝါဒလဲဟုတ်ကဲ့လား။ gain ဒါဖြင့်ရင်မြန်မာပြန်ကြည့်ရအောင်။ပြန်ကြည့်တော့လူသေးတဲ့အခါမှာမြန်မာကအသက်ထွက်သွားပြီလို့မပြောဘူးလား။ပြောပါရဲ့ဗျာ။အဲ့ဒီအသက်ဟာရှိတဲ့အသက်ကအသက်ရှိလို့သာထွက်တယ်လို့ဆိုတာမဟုတ်လား။ပြောပါရဲ့ဗျာ။မရှိရင်တော့ထွက်တယ်လို့ပြောရမလား။ပြောပါရဲ့ဗျာ။ဟုတ်ကဲ့လား။အဲ့ဒီအသက်ကလေးဘယ်တော့မှရှိနေလဲဆိုတော့အမေမွေးကလေးကရှိလာတယ်လို့မယူဆဘူးလားမှန်ပါပါဘုရားအဲ့ဒီကလေးကသေမပဲသူထွက်တော့တာပဲဟုတ်ကဲ့လားမှန်ပါထွက်တဲ့အခါကျတော့ဘယ်ကထွက်တော့မျက်စိကထွက်သလားနားကထွက်သလားပါးစပ်ကထွက်သလားနှာခေါင်းကထွက်သလမနေ့တော့မသိဘူးမမြင်လိုက်ဘူးလားမမြင်ပါဘူးခင်ဗျာအာအသက်ထွက်နေတော့မကြည့်ဘူးလားကြည့်ဘူးရတယ်ဒါမှမမြင်လိုက်ဘူးပေါ့အဲဒါပေမဲ့တချို့ကတော့ပြောကြတယ်လေအသက်ထွက်သွားတဲ့အခါမှာလူနာရဲ့အောင်မေးလေးကဖြုတ်ခနဲ့ပြုတ်ကြမသွားဘူးလားအပြုတ်ကြသွားတာအသက်ကလေးထွက်ရအောင်အပေါက်ဖွင့်ပေးလိုက်တာအဲ့လိုတဲ့အဲ့ဒီကထွက်တာတဲ့အဲပါဇက်ကထွက်သွားတာတဲ့တချို့ကြတော့လည်းမဟုတ်သေးဘူးတဲ့အဲ့ဒီပါဇက်ကအောင်မေးပြုတ်ကြသွားတာကတော့သေလို့ပဲထိမ့်မဲ့အသက်မရှိလို့စိတ်မရှိလို့မလို့ပြုတ်ကြသွားတာတဲ့ဘယ်ကထွက်တယ်လဲဆိုတော့နှာခေါင်းကထွက်တယ်အဲ့တော့နှာခေါင်းကထွက်တာအသက်ရှိသေးသလားမရှိဘူးလားဆိုတာသိကြတော့ခွန်းလေးနှာခေါင်းကမကြည့်ဘူးလားအဲခွန်းလေးနှာခေါင်းကကြည့်တော့ခွန်းလေးလှုပ်နေသေးရင်အော်ရှိသေးရဲ့ဟဲ့သူမထွက်သေးဘူးဟုတ်လားခွန်းလေးမလှုပ်တော့ဘူးဆိုတော့သွားပြီဟုတ်တယ်မလားအဲသူတို့ကတော့ဘယ်ရထွက်တယ်တော့ ခေါင်းကထွက်တယ်ဒါပေမဲ့တချို့လူတွေသေးတဲ့အခါကျတော့မျက်လုံးကပိတ်လို့ရလား ပွင့်မနေဘူးလားအဲ့ဒါအသက်ထွက်ဖို့ဖွင့်ထားတာလေအဲအဲတချို့ကလည်းအဲ့ဒီကထွက်တယ်လေဟုတ်ကဲ့လားအဲထွက်တယ်မထွက်ဘူးဆိုတာထားပါဦးအသက်ကဘယ်လိုရှိပြီးဘယ်နေရာမှာနေတော့ခန္ဓာကိုယ
်
ဟမ်ဥရတဲ့နေသလားနှလုံးပေါ်နေသလားသရရကြတဲ့နေသလားဒါမှမဟုတ်အဆုတ်ထဲနေသလားမရှိတာလားမသိတာလား
မရ
ှိပါဘူးခင်ဗျာမရှိဘဲနဲ့ဘာလို့အသက်ကထွက်ရလဲမရှိရင်ထွက်စရာလိုသေးလား ထွက်တယ်ဆိုတဲ့ကရှိတယ်လို့ယူဆလို့ပေါ့သို့တော်လည်းပဲလိုက်ရှာတော့လည်းမတွေ့ရဘူးဟုတ်ကဲ့လားထင်တာထင်တယ်လိုက်ရှာတော့လည်းမတွေ့ရဘူးအဲ့လိုဆိုတော့မတွေ့မှမတွေ့ရဘူးဆိုတော့သူဟာရှိတာဟုတ်တာလားမဟုတ်တာလား မဟုတ်တာဆိုရင်တော့မြတ်စွာဘုရားအနတ္တတရားတော်နဲ့ညီတာပေါ့ရှိသေးတယ်ဆိုလို့ရှိရင်တော့အနတ္တတရားနဲ့ထိတ်တိုက်ဆန့်ကျင်နေတာပေါ့ဟုတ်ဘူးလားအနတ္တတရားကမပြတ်မစီပဲတည်နေနေတော့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်တတ္တဝါမဟုတ်မရှိမဟုတ်ဆိုတာရုပ်ခန္ဓာလည်းအတ္တမဟုတ်ဘူးစိတ်လည်းအတ္တမဟုတ်ဘူးမရှိဆိုတာကရုပ်နဲ့နာမတပါခန္ဓာကိုယ်ထဲမှာဘယ်နေရာမှာမှတည်မြဲနေတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဒါပြောတာအဲဒါကြောင့်မဟုတ်ဘူးမရှိဘူးခန္ဓာကိုယ်ရုပ်လည်းအတ္တမဟုတ်ဘူးစိတ်ဝိညာဉ်စိတ်နာလည်းအတ္တမဟုတ်ဘူးဒါဖြင့်ခန္ဓာကိုယ်နဲ့စိတ်မှတပါတိချာကလေးအသက်ကလေးမပြတ်မစီပဲတည်နေဖြစ်ရရှိနေတာကိုဟုတ်သလားဆိုတော့မြတ်စွာဘုရားကမဟုတ်မရှိဘူးတဲ့မရှိဘူးဆိုတာဘယ်လိုသိတယ်လဲဆိုမြတ်စွာဘုရားကဖျားဖြစ်မဲ့ညမှာခန္ဓာကိုယ်နဲ့စိတ်ရုပ်နဲ့နာမ်ကိုတတိဥစည်းတဲ့စိတ်နဲ့စောင့်ရှုပြီးတတိပဋ္ဌာန်မဂ္ဂင်ရှင်းတန်နဲ့ရှောက်ရှာလိုက်တဲ့အခါကျတော့မြတ်စွာဘုရားတွေ့တာကဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ဖြစ်ပြက်အစဉ်ရုပ်နဲ့ဖြစ်ဖြစ်ပြီးပြက်ပြက်နေတဲ့ဖြစ်ပြက်အစဉ်စိတ်ဒါပဲတွေ့တယ်။အဲ့ဒီနှစ်ခုမှတပါတခြားဖြစ်ပြက်နေတာလည်းမတွေ့ဘူးတည်မြဲနေတာလည်းမြတ်စွာဘုရားမတွေ့ဘူး။မတွေ့တော့အများထင်နေကြတာအစဉ်လာရရှိတယ်လို့ထင်နေကြတာတကယ်တော့အဲ့ဒါမရှိဘူးတဲ့။တကယ်ရှိတာကမပြဖြစ်ပြနေတဲ့ရုပ်အစဉ်နဲ့မပြဖြစ်ပြနေတဲ့စိတ်အစဉ်ပဲရှိတာတဲ့ဒီရုပ်နဲ့ဒီစိတ်ကလည်းမပြဖြစ်ပြနေတယ်ဆိုတော့တည်မြဲနေသလားမတည်မြဲဘူးလား
တ
ည်မြဲပါဘူးဒါကြောင့်သူတို့လည်းတည်မြဲတယ်လို့အများထင်နေတဲ့အသက်ဝိညာဉ်အတ္တမဟုတ်ဘူးတဲ့ရုပ်လည်းမဟုတ်ဘူးစိတ်လည်းမဟုတ်ဘူးတဲ့အဲ့ဒီနှစ်ခုမှတပါတည်မြဲနေတဲ့အသက်ဝိညာဉ်ဆိုတာလေအတ္တဆိုတာလေရှိကိုလည်းမရှိဘူးအဲ့ဒီအတိုင်းအမှန်အတိုင်းသိသွားတဲ့အတွက်မြတ်စွာဘုရားကဖျားဖြစ်သွားတာအဲ့ဒီအမှန်အတိုင်းမသိရင်မဖြစ်ဘူးဒါကြောင့်မလို့မြတ်စွာဘုရားကဖျားဖြစ်ပွင့်တော့ကျင်ရိုက်တာဟေးမင်းတို့ထင်နေတဲ့အတ္တဆိုတာဟုတ်လည်းမဟုတ်ဘူးရှိလည်းမရှိဘူးအနတ္တလို့သဗ္ဗေဓမ္မာအနတ္တသဗ္ဗေဓမ္မာသဘာဝတရားမှန်သမျှတို့သည်အနတ္တာတည်မြဲနေတဲ့ပုဂ္ဂိုလ်တ attva အသက်ဝိညာဉ်အတ္တမဟုတ်မရှိပေဟုတ်ကဲ့လားအနတ္တရဲ့ဘာသာပြန်ရှေးကတော့လွယ်အောင်အနတ္တကိုမဟုတ်ပါတကားလို့ဘာသာပြန်ရတယ်လေကိုဟုတ်တာပေါ့ခန္ဓာကိုယ်ကြီးပဲဟုတ်ဘူးလားအဲ့ဒါမဟုတ်ဒါကအတ္တဆိုတာလည်းတကယ်မရှိဘူးလို့မြတ်စွာဘုရားမိန့်တယ်အတ္တဆိုတာပါဠိမြန်မာကအသက်ဝိညာဉ်ဟိန္ဒီကတော့အာတမန်လို့ခေါ်တယ်ဒီတော့မြတ်စွာဘုရားရဲ့တွေ့ရှိချက်ကရုပ်ခန္ဓာလည်းဖြစ်ဖြစ်ပြီးပြည့်လို့အနိစ္စပဲစိတ်နာလည်းဖြစ်ဖြစ်ပြီးပြည့်လို့အနိစ္စပဲအဲ့ဒီနှစ်ခုမှတစ်ပါးလည်းမပြတ်မစီပဲအမြဲတည်နေတာဘာတစ်ခုမှလည်းမရှိဘူး ဒီလိုဆိုတော့မြတ်စွာဘုရားရဲ့ဝါဒဘာဝါဒလဲအနိစ္စဘောဟုတ်လားအနိစ္စဘောအဲ့တော့မြတ်စွာဘုရားကအနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့ဖြစ်ဖြစ်ပြီးပြတ်သွားလို့မတည်နေရတာမှသိလို့ရှိရင်တော့ဖြစ်ဖြစ်မပြတ်နှိမ့်စံအနိစ္စခံရတဲ့ဆင်းရဲဆိုတော့လည်းသိတော့တာပဲတဲ့အဲ့ဒါလို့ဆိုလို့ရှိရင်မပြတ်မစည်းစီမြဲနေပြီးချမ်းသာနေတဲ့အရာလေးရှိတယ်ဆိုတာလည်းမဟုတ်ဘူးဆိုတာသိကြသွားတော့အနတ္တအဲ့ဒါကြောင့်အနိစ္စမြင်ဒုက္ခထင်အနတ္တလည်းမြင်လေသည်တဲ့။ယာအကျင်တရားသည်အနိစ္စဖြစ်ဖြစ်ပြီးပြည့်ပြည့်သွားခြင်းကြောင့်မတည်မြဲ။တန်ချိုမတည်မြဲသောသဘောတည်းဒုက္ခဖြစ်ပြည့်မပြတ်နှိမ့်ဆက်ခံရခြင်းကြောင့်ဆင်းရဲ၏။ယာအကျင်တရားသည်အနိစ္စမတည်မြဲဒုက္ခဆင်းရဲ၏။တန်ချိုမတည်မမြဲဆင်းရဲသောသဘာဝသည်အနတ္တအမြဲတည်နေတဲ့အစိုးရတဲ့ချမ်းသာတဲ့အသက်ဝိညာဉ်အတ္တမဟုတ်တဲ့အဲ့ဒါကြောအဲ့ဒါအနတ္တလက္ခဏာသုတ်ပါဟုတ်ပြီလားအဲ့တော့မြတ်စွာဘုရားရဲ့အနိစ္စဒေသနာတော်အရဆိုရင်လူမှာရုပ်ခန္ဓာအဆက်ဆက်ဖြစ်ပျက်လျက်ရှိတယ်နာမ်ခန္ဓာအဆက်ဆက်ဖြစ်ပျက်လျက်ရှိတယ်အဲ့ဒီရုပ်ခန္ဓာနာမ်ခန္ဓာမှတပါမဖြစ်မပျက်ပဲအမြဲတမ်းတည်နေတဲ့အသက်ဝိညာဉ်အတ္တရှိတယ်လားမရှိဘူးလားဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်မရှိတဲ့အသက်ဝိညာဉ်ကတတ္တဝါသေးတော့ဘယ်ပေါက်ကထွက်ပြီးဘယ်ပြေးဥမှာတော့ဟမ်မရှိတဲ့အသက်ကထွက်ဥမလားမထွက်ဘူးဆိုလို့ရှိရင်တော့ဘယ်ပြေးဥမလို့အဲ့တော့သင်္ချိုင်းကုန်းကနေဥမလားအိမ်နာပါဝင်ကြကနေအောင်မလားညရောတကားလာခောက်အောင်မလားခွေးတွေကရောဥရအောင်မလားဟုတ်ကဲ့လားအဲ့ဒီတော့ခန္ဓာကိုယ်ကထွက်သွားတဲ့အတ္တိမြဲလျက်ရှိတဲ့အသက်ဝိညာဉ်ဆိုတာမရှိဘူးဆိုတာမသေးကြဘူးလားသေကြတော့အခုယူဆရတယ်လို့တခြားဘဝမကူးသွားသေးလို့ဒါကြောင့်မို့လို့သူကအသိပင်တမင်ပေါ်မှာနေနေရတယ်၊တင်ញိုင်းမှာနေရတယ်၊အိမ်နာမှာနေရတယ်ဆိုရင်အဲ့ဒီအယူဆကတည်မြဲတဲ့အသက်ဝိညာဉ်အတ္တရှိတယ်လို့ယူဆတဲ့သဘောမဟုတ်လား။ဒါဖြင့်မြတ်စွာဘုရားရဲ့အနိစ္စသဘောနဲ့ကပ်ရဲ့လား။ကပ်ပါဘူး။ဒါဖြင့်အခုလူတွေကမှန်တာလားမြတ်စွာဘုရားကမှန်တာလား
။
မြတ်စွာဘုရားကမှန်ရင်တော့အခုလူတွေကမှားတယ်ဆိုရင်တော့အဲ့ဒီထွက်သွားတဲ့တည်မြဲတည်းရဲ့ရှိတဲ့အသက်ဝိညာဉ်အတ္တဆိုတာမရှိဘူးဟုတ်ကဲ့လားမရှိမှမရှိဘူးဆိုလို့ရှိရင်တော့တခြားဘဝမကူးနိုင်သေးလို့ဈာဘဝမှာတရေတဆေဘဝနဲ့သစ်ပင်ပေါ်နေရတယ်သင်္ချိုင်းပေါ်သင်္ချိုင်းနေရတယ်ဆိုတာကောအဲ့ဒါဟာဟုတ်မလားမဟုတ်ဘူးလ
ား
ဟုတ်ကဲ့လားအဲ့ဒီသင်္ချိုင်းမှာနေတယ်ဟိုအိမ်နာပဝန်းကျင်မှာလှဲ့လဲနေတယ်ဆိုတော့လူတွေလည်းပဲအဲ့ဒီလူတွေသက်သေပြသားမှာဘာတွေ့တယ်လဲလို့ဆိုတော့ဘာမှမတွေ့ဘူးမဟုတ်ဘူးလားအာဘယ်သူကပြောတာလဲဩခိုလ်လူကပြောတာပဲဒီလူကပြောတာပဲမဟုတ်ဘူးလားအဲ့တော့ကိုတွေ့တာကိုမရှိဘူးသူများပြောတာပဲရှိတယ်မဟုတ်ဘူးလားအဲ့တော့သူများပြောတော့သူများပြောတာကလည်းပဲထင်လို့ပြောတာရဲ့ကြွားခြင်းလို့ပြောတာရဲ့နှစ်မျိုးမဖြစ်နိုင်ဘူးလားတစ်မျိုးမျိုးပဲမဟုတ်လားအဲ့တော့မြတ်စွာဘုရားရဲ့ရုပ်နဲ့နာခန္ဓာကိုယ်နဲ့စိတ်ဓာတ်ရှိတယ်ဆိုတော့တဘာဝတရားနှစ်ခုမှတဘာကြံတဲ့ဟာဘာမှမရှိဘူးဆိုတော့သဘောဟာတရားရှုမှတ်လို့ယောဂီဖောင်းနာပိန်နာရှုမှတ်လို့သေသေးချာချာတရွေ့ရွေ့ဖောင်းတာတရွေ့ရွေ့ပိန်တာကိုစွစွဆိုင်ဆိုင်ရှုပြီးတော့တမာရီအားကောင်းလို့သိတဲ့အခါကျထင်ရှားလာတယ်။ဘာထင်ရှားလာလဲဆိုတော့ဖောင်းတယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းဖောင်းတာလေးတွေ့တယ်။ရှုလိုက်တယ်ဖောင်းတယ်။ပိန်တယ်ဆိုလို့ရှိရင်တရွေ့ချင်းတရွေ့ချင်းပိန်ပိန်ကြတော့တာလေးတွေ့တယ်။ရှုလိုက်တယ်။တမာရီအားကောင်းလာတော့ အဲ့ဒီတွေ့ရင်တွေ့ချင်းရွေ့ရွေ့သွားတဲ့သဘောမှတပါး1 byte ဆိုတာလည်းမတွေ့ဘူး